တရုတ်နိုင်ငံဘေကျင်းမြို့နယ်မှာတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုနှိမ်နှင်းဖို့ရပောင်းတရားစီမံချက်ကိုတရုတ်လူဝင်မှုကြီးကြပ်ရေးအာဏာပိုင်နဲ့အင်ကာနေမှာစတင်လိုက်ပါတယ်။တရုတ်နိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးအတွက်ပြဿနာတရားဖြစ်ကြုံနေရတာကိုဖြစ်ရှင်းတဲ့အနေနဲ့အလွတ်လုခွင့်မရှိသူတွေဗီဇာတက်တန်းရက်လွန်နေထိုင်သူတွေကိုပြစ်မှတ်ထားနှိမ်နှင်းသွားမှာဖြစ်တယ်လို့တရုတ်အာဏာပိုင်ကပြောပါတယ်။ဘေကျင်းမြို့ကဘားဆိုင်တွေ၊ဟိုတယ်တွေ၊စားသောက်ဆိုင်တွေနဲ့တက္ကသိုလ်တွေလိုနိုင်ငံသားတွေမကြာခဏသွားလာတဲ့နေရာတွေကိုရှောင်တခင်စစ်ဆေးသွားမှာဖြစ်တယ်လို့လည်းတရုတ်ရဲတပ်ဖွဲ့ကပြောပါရယ်။မြို့ကန်တွေအနေနဲ့လည်းမှန်မှန်မကန်ပြုတ်မှုနေတယ်လို့တန်တရာရှိတဲ့နိုင်ငံသားတွေကိုတွေ့ရှိရရင်ရဲတပ်ဖွဲ့ရဲ့အရေးပေါ်ဆက်သွယ်ရမယ့်နံပါတ်တွေကိုဆက်သွယ်အကြောင်းကြားချက်ကိုလည်းတိုက်တွန်းထားတာပါ။နိုင်ငံသားတွေအနေနဲ့နိုင်ငံကူပတ်စုတွေနဲ့တရုတ်စိုးရရဲ့တတ်မှတ်ချက်အရလိုအပ်တဲ့တခြားအရေးကြီးတဲ့ဆာရယ်ဆရန်တွေကိုကိုနဲ့တကွာခိုင်ဆောင်ထားကြဖို့လည်းတတိပေးထားပါတယ်။ဒါဆိုရင်တရုတ်ဆွေရကဘေကျင်းမြို့တော်မှာတရားမဝင်နေထိုင်သူတွေကိုပထမဆုံးအကြိမ်နှင်းနှင်းလာတဲ့လုပ်ရက်တစ်ခုပါ။တရုတ်နိုင်ငံတွင်ဆင်းရဲတဲ့နိုင်ငံတွေကဝင်ရောက်လာကြသူတွေတနေ့တခြားတိုးပွားလာနေတာမို့နောက်ထပ်တခြားတရုတ်နိုင်ငံကမျိုးကြီးတွေမှာလည်းအလားတူနှင်းနှင်းမှုတွေလှုပ်ဆောင်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရုတ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးလာနေရတဲ့အမျှပြပကနိုင်ငံသားတွေကမကြသေးခင်နှစ်တည်းကစလို့တရားဝင်ရောတရားမဝင်မှာတရုတ်နိုင်ငံကိုပုံမှန်ဝင်ရောက်နေထိုင်အလုပ်လုပ်ကြလာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။